မာနိုင်ငံမှာစစ်အာဏာသိမ်းထားတာကြောင့်ဆိုရင်မှုတွေရှိနေတဲ့ကြားကပဲမလေးရှားအစိုးရကထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသား1,200ကိုနေရပြန်ပို့တော့မှာပါ။အဲ့ဒီလိုပြန်ပို့တဲ့အထက်မှာလူနည်းစုရွန်ဂျာမွတ်စလင်တွေဒါမှမဟုတ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCRC မှာဒုက္ခသည်အဖြစ်နာမည်စင်းသွင်းထားသူတွေပါမှာမဟုတ်ဘူးလို့မလေးရှားအစိုးရကပြောပါတယ်။UNHCR ကတော့ပြန်ပို့မဲ့သူတွေထက်မှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်နိုင်စရာရှိတဲ့အတွက်ဆိုရင်လည်းအကြောင်းဒီကနေ့အင်္ဂါနေ့မှာပဲပြောဆိုထားပါတယ်။အဲ့ဒီလူတွေကိုမြန်မာရေတပ်တင်မောနဲ့ဖေဖော်ဝါရီ23ရက်နေ့မှာပြန်ပို့မယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနအကြီးအကဲကရယူဒါစီမီဒူဝတ်ကတင်္ဂါနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုနေရပြန်ပို့တာဟာလှုပ်ယှက်လှုပ်ဆင်လုပ်ငန်းတစ်ခုသာဖြစ်ပြီးအခုပြန်ပို့မဲ့သူတွေထက်မှာခီးသွွာလာခွင့်တရားဝင်ဆွဲရစရာနေမရှိကြတာရက်လိုနေထိုင်သူတွေပါဝင်တယ်လို့လည်းပြောပါရယ်။မနစ်တုန်းကလည်းရွှေပြန်ဝင်ရောက်လာသူ 38,000 ကျော်ကိုမလေးရှားကနေရပြန်ပို့ခဲ့တာမှာမြန်မာနိုင်ငံက 3,300 ကျော်ပါဝင်ပါရယ်။အဲ့ဒီမတန်ခင် 2019 ခုနှစ်တုန်းကတော့မလေးရှားကလည်းတက်ဆိုင်ရာနေရပြန်ပို့သူစုစုပေါင်း 6,000 နီးပါးရှိခဲ့တာဖြစ်ပြီး COVID-19 ကရောဂါကြောင့်နယ်စပ်တွေပိတ်ထားတဲ့အတွက်အရေးအတွက်ရောကြတော့တာဖြစ်တယ်လို့လည်းမလေးရှားလှပကအကြီးအကဲကပြောပါရယ်။